Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ22ရက်တောက်ကြနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညာပိုင်းသတင်းတွေကိုနန်းလောင်တဲ့သူချင်းညာပေးသွားမှာဖြစ်ပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုရဲဆိုတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကပယ်ချတဲ့ဆုံးဖြတ်ချက်တရက်မနေ့ကချမှတ်လိုက်ပါတယ်။မြန်မာနိုင်ငံနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဟောင်းဗိုလ်ချုပ်ဝန်မောင်ဆိုးကိုအမေရိကန်အစိုးရကတန်းခတ်လိုက်တဲ့ပုံမှာအမေရိကန်အောက်လွှတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့အကြီးကဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ကောင်းပါပြီရှင်သတင်းတွေပြီမှာတော့အဖန်ခံထားရတဲ့ writers သတင်းတော်နှစ်ဦးဟာကုလသမဂ္ဂကိုဘာသတင်းအချက်အလက်မှပေးပို့ခဲ့တာမျိုးမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကငင်းဆိုလိုက်တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
အဲ့ဒါကြောင့်မလို့2018 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမ
ှပြန်လည်နေရာချထားရေးဖွံ့ဖြိုးရေးကော်မတီဒုဥက္ကဋ္ဌဒေါက်တာဝင်းမြအေးပြောသွားတာပါပြည်စုံကိုတည်င်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ခက်ခဲတွေကြားတဲ့ကကချင်းစစ်ဆောင်ဒုက္ခတွေတွေ့ဒီခရစ်စမတ်ပွဲတော်ဘလို့ကျင်းပကြတယ်လဲဆိုတာနဲ့ခရစ်စမတ်နဲ့နှစ်သက်ကူရသည်တချင်းတစ်ပုံနဲ့ပါဖျော်ဖြေပေးသွားမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန်ဟာပြည်နယ်မှာဒီကနေ့မနက်အစောပိုင်းကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထပ်မံနဲ့သေဆုံးပြီးတော့အိတ်ဒေသကတပ်မတူပါဝင်လူ10ယောက်ဒဏ်ရာရရှိသွားတယ်လို့အာဖဂန်တောင်ဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံးခွဲတိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့သူ့ရဲ့ Humvee စစ်ဖက်3 truck ကားနဲ့ MiWKI မှာရှိတဲ့ရဲစခန်းကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။ကြီးမားတဲ့ပေါက်ကွဲမှုကြောင့်အဲ့ဒီရဲစခန်းနဲ့အနားကလူနေအဆောက်အုံတွေထိခိုက်ပျက်စီးသွားခဲ့တယ်လို့ဒေသခံရဲမှူးဆိုတန်မိုဟာမတ်က VOA ကိုပြောပါတယ်။ရဲစခန်းကိတ်မှာရှိတဲ့လုံခြုံရေးတွေကအဲ့ဒီကီလိုဂရမ်3000လောက်ရှိတဲ့ဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ဒီ truck ကားကိုတနက်နဲ့ပြစ်ပြီးတားဆီးခဲ့မိ့ဖောက်ခွဲသမားဟာဒုတိယကိတ်ကိုရောက်အောင်သွားနိုင်ခဲ့ပြီးတော့အဲ့ဒီမှာဖောက်ခွဲခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်။ဒါလိုပဲအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ကန်ဒါဟာပြည်နယ်နဲ့ဟယ်မန်ပြည်နယ်တွေမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာတာလီဘန်တွေဟာ Humvee စစ်ဖက်3 truck ကားတွေကိုတင်ယူသွားခဲ့ပြီးတော့အဲ့ဒီ truck ကားတွေကိုတုံးပြီးတော့အာဖဂန်တပ်တွေကိုမကြခဏတိုက်ခိုက်တာတွေလုပ်လို့ရှိတယ်လို့လည်းသူကဝန်ခံပြောကြားခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တရားမဝင်လည်းအစီအစဉ်တွေအတွက်ရင်းနှီးစိမ်းတင်ပို့မှုတွေကိုအဓိကထားပြီးကတ်သတ်မဲ့ပိုတင်းချက်တဲ့တန်ခါပိတ်ဆို့မှုတွေချမှတ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့တောက်ကြနေမှာနောက်တစ်ကြိမ်မဲပေးကြမယ်လို့ခန့်မှန်းရပါတယ်။နိုဝင်ဘာလ28ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့ဘယ်နေရာကိုမဆိုနျူကလ িয়ার ထိပ်ဖူးတက်ပြီးတော့ပြစ်နိုင်နေဆိုတဲ့ Hwasong-15 အမျိုးအစား ICBM တိုက်ချင်းပြေဒုံးကြီးတစ်စင်းကိုမြောက်ကိုရီးယားဘက်ကပြစ်လုလိုက်ပြီးတဲ့နောက်ဒီလိုတန်ခါပိတ်ဆို့ဖို့ဖြစ်လာတာပါ။အဲ့ဒီပြစ်ခတ်မှုဟာ2019ခုနှစ်အတွင်းမြောက်ကိုရီးယားရဲ့ ICBM မျိုးအစားဒုံးလက်နဲ့တတိယအကြိမ်မြောက်ပြစ်လုမှုဖြစ်တယ်လို့အကြိမ်20မြောက်မီဆိုင်တုံးလက်နက်ဆန်တတ်မှုလည်းဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းမဲ့အကြောင်းအရာတွေကိုအမေရိကန်တို့ဘက်ကပြင်ဆင်ခဲ့တယ်လို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကြာရပြီးနေမှာဖြန့်ဝေခဲ့တာပါ။ဒီကနေ့တောက်ကြနေ့လေတနအိမ်မှာတော့မဲခွဲဆုံးဖြတ်ဖို့စီစဉ်ချပါတယ်။တန်ခတ်ရေးယူရေးကိစ္စကိုအဖွဲ့ဝင်နိုင်ငံတွေတခဲနဲ့ထောက်ခံပေးကြမယ်လို့မျှော်လင့်ကြောင်းနဲ့အမြန်ဆုံးလုပ်နိုင်လေကောင်းလေဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြည်သက်အမတ် Francis Dutree ကသတင်းထောက်တွေကိုကြာရပြီးနေမှာပြောပါရယ်။ဂျပန်သံအမတ် Koro Basho ကလည်းထောက်ဝအပြည့်ဝထောက်ခံကြောင်းနဲ့အားလုံးတင်ညင်ညွတ်တဲ့ထောက်ခံကြလိမ့်မယ်လို့မျှော်လင့်တယ်လို့ပြောဆိုပါရယ်
။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့အတိအမှတ်ပြုပြီးတော့အမေရိကန်တန်ယုံကိုအဲ့ဒီကိုရွှေ့မယ်ဆိုတဲ့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုလက်မခံပဲပယ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကချမှတ်လိုက်ပါရယ်။အချုပ်ချာအာဏာပိုင်နိုင်ငံတစ်ခုရဲ့အခွင့်အရေးကိုအသုံးပြုတာနဲ့ပတ်သက်ပြီးတော့ထွေထွေညီလာခံမှာပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့ဒီနေ့ကိုအမေရိကန်ပြည်အောင်စုအနေနဲ့ဘယ်တော့မှမေ့မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးနီကီဟေလီကမဲခွဲမဆုံးဖြတ်ခင်မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂကိုငွေကြေးထောက်ပံ့မှုတွေအများဆုံးလုပ်ဖို့တောင်းဆိုလာတဲ့အခါအခြားနိုင်ငံတွေအနေနဲ့သူတို့မကြာခဏလုံနေကြအတိုင်းအမေရိကန်ပြည်ထောင်စုကိုငွေကြေးထောက်ပံ့မှုတွေပို့ပေးဖို့သူတို့ရဲ့အကျိုးစီးပွားအတွက်အမေရိကန်ပြည်ထောင်စုရဲ့ဩဇာကိုအသုံးချဖို့တောင်းဆိုလာတဲ့အခါမှာအမေရိကန်အနေနဲ့ဒါကိုအမတ်ရနေမှာဖြစ်တယ်လို့နီကီဟေလီကပြောပါတယ်။ဒီကနေ့ဆုံးဖြတ်ချက်ကိုထောက်ခံကြတဲ့သူတွေဟာပါလက်စတိုင်းရဲ့ကျိုးဆွဲရာကိုကနေကြတဲ့ရုပ်သေးရုပ်တွေဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအစ္စရေးတန်ဘတ်ကြီးဒန်နီဒန်နန်ကပြောပါတယ်။ ဤပြက်ကကမခဏလုပ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုထည့်သွင်းစဉ်းစားဖို့အတွက်ကြာသပတေးနေ့မှာအရေးပေါ်အထွေထွေညီလာခံတရက်ကိုကျင်းပပေးဖို့ပါလက်စတိုင်းကတောင်းဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်နဲ့လုံးဝနီးပါးအလားတန်တူတဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲခဲ့ပြီးတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေကကျန်အဖွဲ့ဝင်14နိုင်ငံကထောက်ခံခဲ့ပြီးအမေရိကန်ကအဲ့ဒီဆုံးဖြတ်ချက်ကိုဗီဒီယိုအာဏာသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံကကြောထောင်နောက်ခံပေးထားတဲ့ယီမန်နိုင်ငံကဟူသီသဘုံတွေကဆော်ဒီအာရေဗျာနိုင်ငံရီယက်မြို့ကတော်ဝင်နှံတော်ကိုပယ်ထိန်တုံးနဲ့တက်ခတ်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတအီမီရော့ကအပြင်းအဆန်ဝေဖန်လိုက်ပါတယ်။ဆော်ဒီပြင်ဆာလ်မန်ဘင်အဗ်ဒူလာဇစ်အယ်ဆော့ဒ်ရဲ့တရားဝင်နေထိုင်တဲ့နှံတော်ကိုပြစ်မှတ်ထားပြီးတော့ဒုံးကျည်နဲ့တက်ခတ်မှုဟာဟူသီသဘုံတွေကဆော်ဒီအာရေဗျာနိုင်ငံထဲကိုဒုံးကျည်နဲ့တက်ခတ်မှုတွေထဲကနောက်ဆုံးတက်ခတ်လိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကယီမန်နိုင်ငံအပေါ်ချက်မှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြောင်းချက်ချထပ်တလဲလဲချိုးဖောက်နေတာနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအရေးယူအမေရိကန်သမ္မတအိမ်ပြီးတော့ပြောခွင့်ရဆာရာဟက်ဂဘီဆန်နက်ကကုလသမဂ္ဂကိုကြာတာပြည်နေမှာတိုက်တွန်းလိုက်ပါတယ်။အမေရိကန်အစိုးရနဲ့ဆော်ဒီကောင်ဆောင်တွေကတော့အီရန်နိုင်ငံဟာယီမန်မှာရှိတဲ့ဟူသီသဘုံတွေကိုဒုံးကျည်တွေထောက်ပံတပ်ဆင်ပေးနေတယ်လို့ဆွဆွဲလိုက်ပြီးတဟာအီရန်နိုင်ငံနေနဲ့လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်မပါဘဲတချို့လက်နက်တွေကိုပြည်ပကိုတင်ပို့ခွင့်မရှိဘူးလို့တားမြစ်ထားတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။ဟူသီသဘုံတွေကိုကြောထောက်နောက်ခံပေးထားတာနဲ့ပတ်သက်ပြီးတော့အီရန်ဘက်ကညှင်းဆိုခြင်းမရှိပေမဲ့လက်နက်ထောက်ပံတပ်ဆင်တယ်ဆိုတဲ့ကိစ္စကိုတော့အီရန်ကညှင်းဆိုထားပါတယ်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကြပ်တောင်းဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်စုကိုအေးအေးယူတန်းခတ်တဲ့စီးရင်မှာအမေရိကန်ပြည်ထောင်စုကထည့်သွင်းလိုက်တဲ့အပေါ်အမေရိကန်အောက်လော့ဒေါ်ဒီမိုကရက်ပါတီအမတ်များအဖွဲ့ရဲ့အကြီးအကဲဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုဗိုလ်ချုပ်မမောင်စုတယောက်တည်းကျူးလွန်ခဲ့တာမဟုတ်တဲ့အတွက်ပါဝင်ပတ်သက်တဲ့စစ်တပ်အရာရှိအလုံးကိုအေးအေးယူတန်းခတ်ဖို့အောက်လော့ဒေါ်အမတ်ဂျိုးခရော်လီကကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးအေးအေးယူတန်းခတ်မှုအသစ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်ထဲမှာမြန်မာနိုင်ငံကဗိုလ်ချုပ်မမောင်စိုးကိုအမေရိကန်အစိုးရကထည့်သွင်းလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ဥရိမဲတပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုအပါအဝင်လူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့တာကြောင့်အခုလိုထည့်သွင်းလိုက်တာဖြစ်တယ်လို့လည်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုတန်ခတ်အေးအေးယူမှုနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကတော့အမေရိကန်အစိုးရဘက်ကသူတို့ရဲ့မူဝါဒအတိုင်းဆောင်ရွက်လှုပ်ဆောင်မှုဖြစ်တဲ့အတွက်သုံးတရားမှတ်ချက်ပေးဖို့ဆန္ဒမရှိဘူးလို့ VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းနဲ့မြေရှင်းလင်းတဲ့စစ်စင်ရေးတွေမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွက်ချက်တွေမဟုတ်မှန်မမှန်တဲ့အကြောင်းကိုလည်းမြန်မာအစိုးရကတော့အမြဲတစေညှင်းဆုပ်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေအပေါ်မှာအခွင့်အရေးလျှော့ချလိုက်တဲ့အတွက်နိုင်ငံတကာမှယင်းနှိမ့်နှံမှုတွေလုပ်ဖို့ရည်မှန်းချက်ရှိတဲ့တရုတ်စီးပွားရေးကုမ္ပဏီတွေအတွက်အလွန်ကိုအကြရိုက်သွားစေခဲ့ပါတယ်။အမေရိကန်ကအခုလိုစီးပွားရေးလုပ်ငန်းတွေအပေါ်အခွင့်အရေးလျှော့ချလိုက်တာကြောင့်တရုတ်နိုင်ငံမှအခွင့်အရေးအများကြီးပေးပြီးတခြားကန့်သတ်မှုတွေကိုရင်ဆိုင်နေရတဲ့တရုတ်ကုမ္ပဏီတွေအတွက်အမေရိကန်နိုင်ငံဟာယင်းနှိမ့်နှံမှုတွေလုပ်ဖို့ကောင်းတဲ့နေရာအဖြစ်စိတ်ဝင်စားလာနေကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်းတရုတ်အာဏာပိုင်တွေကမလိုအပ်ဘဲနဲ့ပြည်ပမှာယင်းနှိမ့်နှံတာတွေကိုလှုပ်တာကိုမလိုလားတာကြောင့်တရုတ်စီးပွားရေးလုပ်ငန်းတွေဟာအနာပိုင်းတွေရဲ့အရေးယူခံရနိုင်တဲ့အနေနဲ့လည်းရင်ဆိုင်နေရပါတယ်။တရုတ်နိုင်ငံဟာထိပ်သီးအဆင့်စီးပွားရေးမူဝါဒချမှတ်ရေးဆိုင်ရာညီလာခံကိုအခုသတင်းပတ်အစောပိုင်းတော့ကကျင်းပပြီးစီခဲ့ပြီးအဲ့ဒီညီလာခံအတွင်းဗန္ဒာရေးအရာကြောက်ရောက်လာနိုင်တဲ့အနေရတွေကိုတိုက်ဖြတ်ဖို့၃နှစ်ကတိပြုခဲ့ကြပါတယ်။အမေရိကန်ရဲ့အခွန်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအတိအကျပြောဆိုသွားခဲ့ခြင်းမရှိပေမဲ့လည်းတဟာပြည်တွင်းစီးပွားရေးကိုထိခိုက်လာနိုင်တဲ့ပြည်ပကအနေရတွေကိုတံပြန်ဖို့အတွက်တရုတ်အာဏာပိုင်ဘက်ကအရှိန်မြှင့်လှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံရဲ့ပြည်စမအကြီးဆုံးမိသားစုပိုင်စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ Lotte ကုမ္ပဏီရဲ့မိသားစုဝင်တွေကိုအလွဲသုံးစားလုပ်မှုအတော်များများအတွက်တောင်ကိုရီးယားတရားရုံးကဒီကနေ့တောက်ချနေ့မှာပြစ်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်။သို့မျိုးအလဲပိုင်းခရိုင်တရားရုံးက Lotte ကုမ္ပဏီများအဖွဲ့ရဲ့ဥက္ကဋ္ဌရှင်တောင်ပင်ကိုယုံကြည်မှုကိုအလွဲသုံးစားလုပ်မှုနဲ့ဆိုင်းငံ့ထောင်ဒဏ်တစ်နှစ်နဲ့၈လချမှတ်ခဲ့ပါတယ်။အဲ့ဒီပြစ်ဒဏ်ကိုတော့ဆိုင်းငံ့ပြစ်ဒဏ်အဖြစ်နဲ့နှစ်နှစ်ဆိုင်းငံ့ခဲ့တာပါ။သူအနေနဲ့တောင်ကိုရီးယားပြည်သူတွေကိုတောင်းပန်ပါကြောင်း Lotte ကုမ္ပဏီဥက္ကဋ္ဌကတရားရုံးကနေအထွက်မှာပြောကြားခဲ့ပါတယ်။ လော်ဒီကုမ္ပဏီတည်ထောင်သူလည်းဖြစ်လက်ရှိကုမ္ပဏီဥက္ကဋ္ဌရဲ့ဖခင်ဖြစ်တဲ့အသက်95နှစ်အရွယ်ရှင်ကျောက်ဟိုကိုတော့ထောင်ဒဏ်၄နှစ်ချမှတ်ခဲ့ပြီးဒဏ်ငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.24 သန်းပေးဆောင်ဖို့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းအသက်အရွယ်ကြီးမှုကြောင့်သူကိုထောင်ထဲမှာဖမ်းဆီးထိန်းသိမ်းသွားမှာတော့မဟုတ်ပါဘူး။ဥက္ကဋ္ဌရဲ့အမဖြစ်သူကိုတော့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံအလဲပိုင်းကဂျေချွန်းမြို့မှာလူ29ယောက်သေဆုံးခဲ့တဲ့မီးလောင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးတရက်ကိုတောက်ကြနေမှာစတင်လိုက်ပါတယ်။ကားတစ်စီးကနေစခဲ့တဲ့မီးဟာရှစ်ထပ်တိုက်ကိုကူးသွားပြီးတော့အပူထုတ်ခန်းထဲမှာရှိနေတဲ့သူအများစုကကြာရမဲတုံကပိတ်မိသေဆုံးရတယ်လို့အမျိုးသားမိသက်သက်ဖွဲ့ကပြောပါတယ်။ပထမထပ်မှာကားတွေရပ်ထားတာကြောင့်ဒီကားတွေမီးလောင်တဲ့အခါအဆိပ်ငွေတွေအများကြီးထွက်လာတဲ့အကြောင်းစုံစမ်းစစ်ဆေးရေးမှုတယောက်က Riders သတင်းဌာနကိုပြောပါတယ်။အမျိုးသားတယောက်ရဲ့မိခင်စနီးနဲ့သမီးပါဒီမီးထဲပါသွားတယ်လို့လည်းသိရပါတယ်။2018ပျုံယန်းအိုလံပစ်မီရှူရိုင်းကိုလက်ဆင့်ကားမှုဂျီချွန်းမျိုးကိုတောက်ကြနေမှာဖြတ်ဖို့စီစဉ်ထားပေမဲ့စီစဉ်သူတွေကဖြတ်သိမ်းလိုက်ပါတယ်လူအများမိပေးနဲ့သိဆုံးရတဲ့နေရာမှာမီရှူရိုင်းလက်ဆင့်ကားနဲ့ဆိုတာမဖြစ်သင့်ဘူးထင်လို့ဒီနေ့ပွဲကိုဖြစ်လာရတဲ့အကြောင်းပွဲစီစဉ်သူကပြောပါတယ
်တောင်ဆူဒန်ဆိုးရနဲ့လက်နက်ကိုင်အဖွဲ့တွေဟာအပြစ်ခတ်ရစေးရဲ့သဘောတူစာချုပ်ကိုအီသီယိုးပီးယားနိုင်ငံမှာမနေ့ချသောပြည်နေကလက်မှတ်ရေးထိုးလိုက်ကြပါတယ်ဒါဟာ၄နှစ်ကြာဖြစ်ပွားနေတဲ့တောင်ဆူဒန်ပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်အခုနောက်ဆုံးကြိုးပမ်းတဲ့အနေနဲ့အီသီယိုးပီးယားနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးနေကြတာဖြစ်ပါတယ်။ဒီသဘောတူစာချုပ်ထဲမှာတော့အဖွဲ့အားလုံးအနေနဲ့စနေနေ့ကစပြီးတော့တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့နဲ့စစ်တပ်ရဲ့ဆက်ဆင်မှုတွေကိုရပ်ဆိုင်းဖို့ဖန်တီးထားတဲ့စစ်တုံးမှန်တွေနိုင်ငံရေးအကျဉ်းသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေကိုပြန်လွတ်ပေးဖို့ပါဝင်ပါတယ်။ဒီသဘောတူညီချက်ဟာလူတွေတောင်းတဲ့ချီသေးဆုံးပြီးတန်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ပြည်ပကကိုအဆုံးသတ်ဖို့ဥတီတဲ့အားရစရာပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့အာဖရိကသမဂ္ဂဥက္ကဋ္ဌမူဆာဖာကီကပြောပါတယ်။ဒါဟာတောင်ဆူဒန်ဆိုးရနဲ့တိုက်ခံဖွဲ့တွေကြားမှာဖြစ်နေတဲ့ပဋိပက္ခကနေတရေတရေပေါက်ပွားလာတဲ့စစ်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရေးရဖို့အတွက်နောက်ဆုံးအချိန်ကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံဟာ2012ခုနှစ်ကဆူဒန်နိုင်ငံကနေခွတ်ထွက်ပြီးတော့လွတ်လပ်ရေးယူခဲ့တာဖြစ်ပြီးဒါပေမဲ့နှစ်နှစ်အကြာမှာတော့တောင်ဆူဒန်သမ္မတဆော်ဗာကီးယားနဲ့သူ့ရဲ့အရင်မဟာမိတ်ရီယက်မာရှာတို့ကြားအာနာလွန်ဆွဲပွဲကနေပြည်တွင်းစစ်တွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။စပိန်နိုင်ငံကဒေသန္တရရွေးကောက်ပွဲမှာခွဲရရေးထောက်ခံတဲ့ပါတီကဒေသတွင်းပါလီမန်မှာအမတ်နေရအများစုနဲ့အပြတ်အသတ်အနိုင်ရသွားတဲ့အတွက်စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းနဲ့ထိတ်တိုက်တွေ့မှုတွေပိုများလာနိုင်ပါတယ်။ကတ်လန်ဒေသမှာအော်တိုဘာလအတွင်းလွတ်လပ်ရေးကြေညာခဲ့တဲ့အတွက်စပိန်ဆိုရကဒေသန္တရခေါင်းဆောင်အတော်များများကိုယာတုကနေဖယ်ရှားပြီးရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ကတလုံးညာဒေသခွဲထွက်ရေးကိုလိုလားတဲ့ပါတီကအမတ်နေရအများစုရလိုက်ကြောင်းရှင်းရှင်းလင်းလင်းဖြစ်လာချိန်မှာခွဲထွက်ရေးထောက်ခံသူတွေကစုယုံပြီးတော့အောင်ပွဲခံခဲ့ကြပါတယ်။ကတ်လန်ရီပပ်ဘလစ်ကန်လော်ဝဲပါတီကနေရာ32နေရာရလိုက်တဲ့အတွက်ထိမ့်သိမ်းခံထားခဲ့ရတဲ့ခွဲထွက်ရေးခေါင်းဆောင်တွေကိုလွှတ်ပေးဖို့ပါတီအထွေထွေတွင်းရမှုမာတာရိုဗီယာကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကနေနေရဆွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်များအရဇန်နဝါရီလတတိယပတ်မှာစတင်လက်ခံသွားမယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရချထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်။အလုတ်သမားလူဝင်မှုကြီးကြရေးနဲ့ပြည်သူအင်အားဝန်ကြီးဌာနအနေနဲ့လည်းဒုက္ခသည်တွေပြန်လက်ခံတဲ့အခါမှာတရားဝင်ကြောက်ယူထားတဲ့အိမ်တော်စုစည်းရင်းအရတေချာစစ်စစ်ပြီးလက်ခံသွားမယ်လို့ပြောပါရတယ်။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုကောင်းစံဟင်းကဆက်သွယ်မင်းမြန်ပြီးသတင်းပေးပို့ထားပါရရှင်
။အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှေ့လင်းမှုနဲ့အခြားအကြောင်းမျိုးမျိုးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရချတာရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြင့်အေးက VOA ကိုပြောပါရယ်
။ဘာဖြစ်လို့ဇန်နဝါရီလတည်းလို့ပြောလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာပြည်လဲလက်ခံဖို့အတွက်နှစ်နိုင်ငံသဘောတူစာချုပ်ကိုနိုဝင်ဘာ23ရက်နေ့ကလက်မှတ်ထိုးတယ်။လက်မှတ်ထိုးသောနေ့မှနှစ်လအတွင်းမှာလက်ခံခြင်းစလို့ရတယ်လို့စာချုပ်ထဲမှာပါတယ်။အဲ့တော့နှစ်လပြည့်တဲ့နေ့က22ရက်January 2018အဲ့ဒါကြောင့်မလို့2018 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမှလာမှာလေလာတော့မှကျွန်တော်ကနေလက်ခံအောင်လက်ခံလို့ရတာတော့အဲ့ဒီနေ့မှစလို့ရနေ
ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မမွတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေတို့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရည်ထိုးခဲ့ကြတာပါလက်ရှိမှာတော့မိမိတို့ဆန္ဒအလျောက်ပြန်လာခြင်းနဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုလျှောက်လှပုံစံတွေပို့ထားပေမဲ့လည်းတစောင်းမှတော့ပြန်လည်လက်ခံရရှိထားခြင်းမရှိသေးဘူးလို့ဒေါက်တာဝင်းမြေအေးကပြောပါတယ်။နေရဲစွန့်ခွာထွက်ပြေးသူတွေကိုပြန်လည်လက်ခံစစ်ဆေးတဲ့အခါမှာတော့ပြေးလွှားတိတ်ဆောင်ခဲ့ရတဲ့ဒုက္ခသည်တွေအနေနဲ့တသိခံကြပြတ်တစ်ခုခုမရှိခဲ့ရင်တောင်မှပေးပို့ထားတဲ့လျှောက်လှအချက်အလက်တွေရဲ့1993ခုနှစ်နောက်ပိုင်းကအိမ်နာစုစည်းရင်းတွေမှာကောက်ခံထားတဲ့မိသားစုတပုံတွေနဲ့တိုက်ပြီးအချက်အလက်မှန်ကန်ရင်လက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ချိန်ကပြောပါရစေ။
ကျွန်တော်တို့ကအဲ့ဒီအခြေအနေကိုချုပ်တင်ချော်လေးထားတာဖြစ်တဲ့အတွက်ဟိုလူဝင်နဲ့93ခုနှစ်နောက်ပိုင်းကစပြီးတော့ကျွန်တော်တို့ကတင်းမျိုးစေးကောက်ခြင်းလို့ပဲဆိုပြီးတင်းတစ်ခါဒီနယ်စပ်ဒေသတွေမှာအမြဲတမ်းတစ်ခါပုံမှန်ကောက်တယ်ဗျ။အဲဟိုခဲပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြေးသွားမှာဆိုရင်တော့ပါမအိမ်တော်သူဆေးမရှိတဲ့အိမ်ကမှာအဲ့ဒီနယ်စပ်ဒေသတွေမှာတော့အိမ်တော်သူဆေးမှာမိသားစုကတပ်ဖို့ရက်ပြီးတော့အိမ်တော်သူဆေးနဲ့အဲ့ဒီမိသားစုတပ်ဖို့နဲ့တွဲတွဲပြီးတော့တနည်းတစ်ခါမှတ်တမ်းပြင်ထားတဲ့ဟာတွေရှိတယ်။အခုတော့ပြန်လာတဲ့လူတွေကကျွန်တော်ထုတ်ပေးထားတဲ့ white card တို့ white card MN ပြည်စာတို့ MD card တို့ဒီလိုတက်ဆိုင်ရာကပ်ပြားကြီးတစ်ခုမှမပါဘဲနဲ့ပျက်စီးပျက်ဆုံးသွားပြီဆိုတာတော့မှဒီလျှောက်လာပုံစံမှာပါတဲ့သူတို့ရဲ့ဓာတ်ပုံအနောက်သူတို့ဖြစ်သွင်းထားတဲ့သူတို့ရဲ့ဒီမွေးရည်မြေသူတို့ဒီမှာဒီမှာလည်းလည်းမဗနီယာဗေဒိတာမှာနေထိုင်နေဆိုတဲ့အကြောင်းဒီရက်ွက်ကြီးရဒီရတွေသူတို့ဖြစ်ရမှာဖြစ်တယ်။အဲသူတို့ရဲ့မိသားစုဝင်တွေအဲအဲ့ဒီရတွေကိုဖြစ်ပြီးရှောက်လိုက်တဲ့ခါမှာအဲ့ဒီအချက်လက်တွေကိုကျွန်တော်တို့ရဲ့ဒီပြည်သူ့စေကောက်ရေးလုံငန်းနဲ့မတက်တည်ထားတဲ့ကြီးရလိုက်မှတ်တမ်းတွေဒီဓာတ်ပုံတွေဒီကိုယ်ရေးအချက်လက်တွေတက်ဆိုင်စစ်ဆေးပြီးတော့လက်ခံသွားမှာဖြစ်ပါတယ်ဗျ။ပြောလို့လာကတော့ဗာဆိုင်ရဆရာမှမပါလာဘူးဆိုရင်တော့အဲ့ရှောက်လာမှာဖြစ်ထားတဲ့သူတို့ရဲ့အချက်လက်နဲ့ဓာတ်ပုံကိုကျွန်တော်ရှိမှရှိတဲ့အဲ့တော့ဒီတော့လည်းတိုက်ဆိုင်ပြီးစစ်ဆေးသွားမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့အားလုံးအသိဖြစ်နေပြီလို့ပြောတာပါ။ဘလို့ချင်းတွေလည်းဖြစ်ဖြစ်ဒီကနေ့အတူရောင်တွေပါလာရင်လည်းကျွန်တော်တို့ကဖော်ထုတ်နိုင်မှာဖြစ်ပါတယ်။အမှန်ကန်ရဆိုရင်လည်းအားလုံးအမြင့်ကျစစ်ဆေးပြီးတော့လက်ခံသွားမှာဖြစ်ပါတယ်
။ဒုက္ခသည်တွေပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခသည်စခန်းတွေမှာထားမှာမဟုတ်ဘဲမူရင်းကျေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုးတင်ပြင်ဆင်ပြီးရွှေရွာပြန်လည်တိဆောက်ရေးတွေကိုပြင်ဆင်နေတာလို့အာဏာပိုင်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံပူးတွဲကော်မတီဖွဲ့စည်းထားပြီးလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာလူခွင့်အခြေအနေတွေကိုပွင့်လင်းမြင်သာမှုနဲ့လွတ်လပ်စွာစောင့်ကြည့်နိုင်ဖို့အရေးကြီးတယ်လို့နိုင်ငံတကာကစော်ဩနေပါတယ်။စစ်တွေမျိုးကဒုက္ခသည်စခန်းတွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနီးပါးကိုတော့နေရမောင်းတုတ်ခရိုင်ဘက်ကိုတက်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရထုတ်တင်းစာတွေမှာဖော်ပြထားပါတယ်။
ကိုကောင်းဆန်ဟင်းသတင်းပြပိုခဲ့တာဖြစ်ပါရဲ့ရှင်အခုတော့ဖန်စီခံရတဲ့ Writers သတင်းတောက်နှစ်ဦးအကြောင်းပဲကိုတလဲကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအဖမ်းခံထားတဲ့ Writers သတင်းတောက်နှစ်ဦးဟာကုလသမဂ္ဂကိုဘာသတင်းအချက်အလက်မှပြပိုခဲ့တာမျိုးမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကကြားသာပြည်နှစ်မှာညှင်းဆိုလိုက်ပါတယ်ဒီသတင်းတောက်နှစ်ဦးကိုဖမ်းရတာဟာအရေးကြီးစာရွက်စာတမ်းတွေပြပသတင်းဌာနကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တဲ့ဆိုတဲ့အစိုးရရဲ့အကြောင်းပြချက်ကိုလည်းကုလသမဂ္ဂကပယ်ချလိုက်ပါတယ်။ Writers သတင်းတပုတ်ကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ Writer သတင်းတောင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ဒေသကအကြမ်းဖက်မှုအခြေအနေကိုသတင်းရယူရင်းရိုက်ကူးခဲ့တဲ့ဓာတ်ပုံတွေကိုကုလသမဂ္ဂတာဝန်ရှိသူတွေထံပေးပို့ခဲ့တယ်လို့စစ်တောင်းလိုင်းရင်းနဲ့နီးစပ်တဲ့အမည်မဖော်လူသူတဦးကပြောတယ်ဆိုပြီးပြီးခဲ့တဲ့အင်္ဂါနေ့ထုတ် ARD Online Magazine မှာဖော်ပြခဲ့တာပါဒီဇင်ဘာလ12ရက်နေ့ကလေးကအဖမ်းခံရတဲ့သူတို့နှစ်ဦးဟာကုလသမဂ္ဂအတွက်ရောဘယ်အဖွဲ့အစည်းအတွက်ကိုမှအလုပ်လုပ်ပေးနေတာမျိုးမရှိဘူးလို့ Writers သတင်းဌာနကညင်းဆိုထားပါတယ်ဒီသတင်းတော်နှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေနဲ့ညီဆွမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေသေးပဲလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ပြစ်မှုထင်ရှားရင်တော့အမြင့်ဆုံးထောင်ဒဏ်14နှစ်ထိကြာခံရပွဲရှိပါတယ်ကုလလူအခွင့်အရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ရူပတ်ခိုဘေးကတော့အဖမ်းခံရတဲ့သတင်းတောက်တွေရဲ့ကံကြမ္မာနဲ့ပတ်သက်လို့အထူးစိုးရိမ်မိကြောင်းသတင်းလုပ်ငန်းဟာယာစပုတ်မှုမဟုတ်ကြောင်းလျှို့ဝှက်ချက်အဥပဒေကိုအသုံးချပြီးသတင်းအလုတ်ကိုယာစပုတ်မှုအဖြစ်ဆွဆွဲလိုက်ခြင်းသာဖြစ်ကြောင်းပြောပါတယ
် Normally we don't talk about sources and where we get our information and countries shouldn't be stopping people providing information to the UN anyway.
ပေါ်မှာပြတော့ကုလသမဂ္ဂဟာသတင်းတွေကိုဘယ်ကနေဘယ်သူစီကနေရတယ်ဆိုတာမျိုးကိုပြောလို့မရှိပါဘူးကုလသမဂ္ဂကိုသတင်းချက်လက်ပံ့ပိုးပေးတဲ့ပြည်သူတွေကိုဘယ်နိုင်ငံကမှတားမြစ်ဖို့မသင့်ပါဘူး အခုကိစ္စမှာတော့ဒီ writer သတင်းတောင်နှစ်ဦးဟာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာရုံးနဲ့ရောမြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်နဲ့ပါဘလို့မှအဆက်အသွယ်မရှိဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ကုလသမဂ္ဂကိုတပ်ပုံဖြစ်ဖြစ်တခြားစာရွက်စာတမ်းဖြစ်ဖြစ်ပေးပို့ခဲ့တယ်ဆိုတာလုံးဝကိုလွဲမှားတဲ့ဆွဆွဲချက်သာဖြစ်ပါတယ
် writer သတင်းတောင်နှစ်ဦးကိုအမြန်ဆုံးပြန်လှုပ်ပေးဖို့ကိုလည်းပြောခွင့်ရ Rupert Kobe ကတောင်းဆိုလိုက်ပါတယ
် We're very concerned about the arrest of these journalists I mean doing journalism is not a crime
ဒီသတင်းတော့နှစ်ဦးဖမ်းထားတဲ့ကိစ္စကျွန်တော်တို့အထူးစိုးရိမ်ပါတယ်သတင်းတော့အလို့ဟာရာဇဝမှုမဟုတ်ပါဘူးနိုင်ငံတော်ရှုတ်ဝက်ချက်အုပ်ပဒေနဲ့သတင်းတော့တဦးကိုဖမ်းဆီးတာဟာမြန်မာနိုင်ငံမှာမီဒီယာလုပ်ကိုရာဇဝမှုအဖြစ်တတ်ရအောင်လုပ်တယ်လို့ဖြစ်နေတဲ့အတွက်အင်မတန်စိုးရိမ်ပွဲဖြစ်ရတယ်ပါဒီသတင်းတော့နှစ်ဦးကိုအမြန်ဆုံးပြန်လော့ပေးလိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အလို့တို့ဒီမိုကရက်ပါတီအမတ်များအဖွဲ့အကြီးကဂျိုးခရော်လီကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဖမ်းဆီးခံနေရတဲ့ပေါ်စိုးရိမ်မကင်းဖြစ်မိကြောင်းဒီဇင်ဘာလ21ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပြည်ညာရေးဝန်ကြီးဒေါက်တာဖေးမြစ်ကိုဂျာတာပရီနေကတွေ့ဆုံပြီးအဖမ်းဆီးခံရတဲ့သတင်းတော်နှစ်ဦးကိစ္စအပါအဝင်မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တွားရောက်ဆွေးနွေးခဲ့တယ်လို့အစိုးရရုပ်မြင်သံကြားသတင်းမှာဖော်ပြပါတယ်ရခိုင်မြောက်ပိုင်းမှာလူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ရခိုင်ပြည်ပကနဲ့ပတ်သက်လို့အခုအဖမ်းခံရတဲ့သတင်းနောက်နှစ်ဦးဟာ Riders သတင်းဌာနအတွက်သတင်းရယူပေးခဲ့တာဖြစ်ပါတယ်အဖမ်းဆီးခံရတဲ့ Rider သတင်းနောက်နှစ်ဦးအတွက်ရှေ့နေတွေ့ခွင့်မရသလိုမိသားစုနဲ့လည်းတွေ့ခွင့်မရအောင်တားမြစ်ထားတာအတွက်နိုင်ငံသားအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်အဖွဲ့တွေကမြန်မာအစိုးရကိုပြစ်တင်ဝေဖန်နေကြပါတယ်ဒီသတင်းနောက်နှစ်ဦးဟာကောင်းမွန်စွာနေထိုင်ရပြီးကျန်းမာစွာရှိကြောင်းအစိုးရအစင်းမြင့်ပြောခွင့်ရပုဂ္ဂိုလ်တို့ကဗိုလ်ဒူးနေကပြောပြီးသူတို့နှစ်ဦးကိုအခုလိုဖမ်းဆီးတာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်နေတာမဟုတ်ဘူးလို့အစောပိုင်းမှာပြောကြခဲ့ပါတယ်ခင်ဗျာ
။ကိုညံဝဲအောင်တင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတောက်ကြနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာပါ။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းရင်လို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့အခက်အခဲတွေကြားတဲ့ကကချင်းစစ်ဆောင်ဒုက္ခသည်တွေခရစ်စမတ်ပွဲဘလို့ကျင်းပကြတယ်လဲဆိုတာကိုတင်ပြပေးခြင်းပါတယ်ရှင်။နေမြေဒေသမအေးချမ်းသေးတဲ့ကချင်ပြည်နယ်ကစစ်ဆောင်ခန်းတချို့မှာဒီနှစ်ကြားရောက်တဲ့ခရစ်စမတ်ဝတ်ပြုဆုတောင်းပွဲတွေကိုစတင်ကျင်းပနေကြပြီးတချို့စခန်းတွေမှာတော့ကျင်းပဖို့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ဆောင်စခန်းတချို့ကတော့စုပေါင်းကျင်းပကြတယ်လို့လူမှုကူညီရေးအသင်းအဖွဲ့တွေကလည်းစစ်ဆောင်စခန်းကပြည်သူတွေအတွက်ကူညီလှူဒန်းတာတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်မကြာခင်ကြောက်တော့မဲ့ခရစ်စမတ်ပွဲတော်ကိုကမ္ဘာတဝန်းရှိခရစ်ယာန်ဘာသာဝင်တွေကပျော်ပျော်ရွှင်ရွှင်ကျင်းပဖို့ပြင်ဆင်နေကြချိန်မှာစစ်ပွဲတွေကြောင့်မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ဆောင်စခန်းတွေမှာလည်းဝိပုစုတောင်းပွဲတွေကိုကျင်းပဖို့ပြင်ဆင်နေကြတယ်လို့တချို့စခန်းတွေကတော့အခမ်းအနားတွေစတင်ကျင်းပနေတာတွေရှိနေပါတယ်ဝိုင်းမော်မြို့နယ်ကစစ်ဆောင်စခန်းတွေကတော့စုပေါင်းကျင်းပနေကြကြောင်းမိုင်းနာစခန်းတာဝန်ခံဦးစော်လွန်ကပြောပါတယ
်ဒီလိုစခန်းကအောင်မြင်ပြန်မှလည်းသူတို့အဲ့မှာစစ်ပေါင်းခရစ်စမတ်လုပ်ကြတယ်20နေရက်ကနေ25ရက်အထိအားလုံးကိုသူအဲ့မှာပဲတွားကြတာလေနေတနေ့လေးရဲ့စုပေါင်းခရစ်စမတ်ပဲအဲ့မှာယူအားပေါင်း25ရက်တော့ရှိတယ်အင်ဂျန်သူတို့ကတော့ကုန်းကိုအာကျင်းပတာတော့အဲ့မှာသူတို့နေရတာဒီဆောင်နေအလုံးသွားရလေအဲ့တော့ဘောပဲနေကြကအဖွဲ့တွေကတော့မလာနိုင်တော့ဘူးတဲ့
ခရစ်စမတ်ဆူတောင်းပွဲကိုအခက်အခဲတွေကြားကစူပေါင်းကျင်းပတာဖြစ်ကြောင်းလည်းပြောပါတယ
်ဆင်းရတော့ဆရာကြီးဝင်းကြီးကတော့ဆင်းရဲကြပါတယ်ဆင်းမပြေကြဘူးလုံးဝဆူလို့တာတော့ဟိုအဲ့ဒီတိချောင်းကြီးကြီးလေးသူ့တောင်းပြီးမှလုပ်ကြတာပေါ့
မန်စီမြို့နယ်တရုတ်မြန်မာနယ်စပ်ကမိုင်ဂျိုင်ယန်စခန်းမှာလဲဒီလ28ရက်နေ့မှာကျင်းပမှာဖြစ်ကြောင်းမိုင်ဂျိုင်ယန်စခန်းကဒေါ်ရယ်ကြီးကပြောပါတယ
်ကျမတို့ဒီ28ရက်နေ့မြချင်းမြချင်းအင်းတော်28ရက်နေ့လုံးပါဆရာမိုင်ဂျိုင်ယန်ဆက်ကြောင်းပါပဲအော်လေစာဖက်ကတော့ခုလောလောဆရာလေစာဖက်မှာတော့နည်းနည်းဟာသူတို့အဟိုအနည်းတိုင်းမှာတော့နည်းနည်းရှင်ကသိမကောင်းဘူးလို့ပဲဆရာသူတို့ကပွဲတော်လုပ်မှာပါဆရာဒီခရစ်စမတ်ပွဲတွေကလုပ်မှာဆရာ
ခရစ်စမတ်ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ကချင်လူမှုအဖွဲ့အစည်းတွေက concern care and contribute to IDPs now ဆိုတဲ့အမည်နဲ့စူပေါင်းပြီးအလှူငွေကောက်ခံလှူဒန်းတာတွေရှိနေပါတဲ့ဒ ဒီအဖွဲ့ကစစ်ဆောင်ပြည်သူတဦးအတွက်ခရစ်မတ်တမင်တနတ်စာကျန်းဝေတထောင်လုံးထည့်ဝင်ဖို့လှုံ့ဆော်ထားပေမဲ့ရရှိထားတဲ့အလူငွေကမလုံလောက်တာကြောင့်ဝေးလံပြီးခက်ခဲတဲ့စခန်းတွေကိုအဓိကထောက်ပံ့ပေးနေကြောင်းအဖွဲ့ရဲ့စေနာဝန်ထမ်းတဦးဖြစ်တဲ့မရှာဒန်ဆိုင်ရောကပြောပါတယ်
အဒီဒီဒီအောက်အတွက် Christmas မှာပေါ့နော် Tmin Internet Region နဲ့ Train တောင်းတော့လူတိုင်းလည်းပါဝင်လို့ရအောင်ပေါ့နော်အဲလူမျိုးနဲ့မှတော့တထောင်တက်မှတ်တယ်တကယ်တမ်းတောက်ခံလာတဲ့အခါမှာကျတော့အဒီဒီဒီအောက်ဒိန်း1000ကျော်ရှိတယ်အဲ့လိုအခြေစားမရဘူးလိုအပ်တာနဲ့ရှာပြီးတော့ပေးနိုင်တဲ့အရာအစ်မတမ်းမှကွာဟနေတယ်ပေါ့နော်အဲ့ဒါကြောင့်မလို့ Day Camp လေးဟာအလိုအပ်ဆုံးလေ Day Camp လေးကဒုက္ခအရောက်ဆုံးလေကျမတို့ရလာတဲ့အလူငယ်နည်းနည်းကို Day Camp ကိုပေးလို့ရှိအထီးအောင်ဆုံးလေပေါ့အဲ့လိုမျိုးမင်းများပြီးတော့ကျမတို့ကပို့ပေးနေတာဖြစ်ပါတယ်။ပို့ပြီးတော့ဝေးတဲ့နေရာတွေ၊ဝေးလံခေါင်ပြတဲ့နေရာတွေအလွယ်တကူအလူရှင်တွေမရောက်နိုင်တဲ့နေရာတွေမှာဦးစားပေးပြီးတော့ရောက်သွားဖို့ကများပါတယ်
။ကချင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးခရစ်မတ်တွေအလူငွေကောက်ခံလှူဒါန်းတာဟာဒုတိယအကြိမ်ဖြစ်ပြီးဒီတစ်ကြိမ်မှာအလူငွေ7,000လောက်ရရှိထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းစာရင်တဝက်ခန့်သာရရှိသေးကြောင်းလည်းပြောပါတယ်။ဒီလ23ရက်နေ့မှာတော့ရန်ကုန်မြို့တော်မှာခရစ်မတ်ပွဲတော်ကိုပထမဆုံးအကြိမ်အဖြစ်နေရာ3နေရာခွဲပြီး3ရက်တိုင်ကျင်းပဖို့ရှိနေပါတယ်။ပွဲတော်ကျင်းပမဲ့အစီအစဉ်မှာစုပေါင်းပြီးဓမ္မတေးသီဆိုတာတေးသီဖို့တင်ဆက်တာခရစ်မတ်အကြောင်းတည်ကောင်းစရာတွေဝေးမြတာတွေပါဝင်မှာဖြစ်တယ်လို့လာရောက်သူတွေကိုအစားအသောက်နဲ့အဲ့ခံတာလက်ဆောင်ပစ္စည်းပေးဝေတာတွေလည်းထည့်သွင်းထားပါတယ်။
ကိုမိုးသောတရင်ပြပိုခဲ့တာပါအခုတော့ခရစ်မတ်နဲ့နှစ်သက်ကူရသည့်သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရစေ။လေဒီဂဂါနဲ့စပိတ်ခွန်ဝိုင်းတို့သီဆိုထားတဲ့ခရစ်မတ်ထရီသချင်းကိုနားဆင်ကြရအောင်ပါရှင်
Light you up, put you on top. Let's fa la 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 la. Let's go. Ho ho ho. Under the mistletoe. Yes, everybody knows we will take off our clothes. Yes, if you want us to, we will.
Lady Gaga နဲ့ Space Cowboy တို့တီးဆိုထားတဲ့ Christmas Tree တချင်းကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတောက်ကြနေည Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမျိုးသမီးခန္ဓာနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူနားဆင်ကြရမှာက
အင်္ဂါကြိုးစင်းရင်2019ခုနှစ်အရောက်လွတ်ဖို့အစဉ်အသင့်ပြင်နေကြလို့အင်္ဂါကြိုးပေါ်မှာ curiosity စိတ်ရုပ်လေးရယခုအချိန်မှာသိပ္ပံအချက်လက်များဆက်လက်ပြီးပို့ရရှိပါတယ်ကဘာနဲ့လဆိုရင်မိုင်ယာ2000ကျွဲပဲရှိပါတယ်နေနဲ့ကဘာကြလို့
ဒါကတော့တိတ်ပန်တဲ့နီးပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ကြရပါမယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတူဟာအမေရိကန်အရင်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်ပါမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်အခြေစိုက် Asia Pacific Center for Security Study APCSS လုံခြုံရေးဘာသာရဆိုင်ရာ Asia Pacific ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်သူအနေနဲ့မြန်မာနိုင်ငံကိုမကြာခဏရောက်ခဲ့တဲ့အချိန်တုန်းကမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအသွေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှာအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့ကြောင်းသူကပြောပါတယ်ဒုတိယဗိုလ်ချုပ်မူကြီးမီမီဝင်းဘတ်နဲ့တွေ့ဆုံမြင်မြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလှတန်းကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
When we win but anine American စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့ဒူဒူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရန်ရေးကြည့်ပါတယ်ဟုတ်
ဟုတ်ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတာမှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥမာပြင်ကပထမဦးဆုံးကျမတို့ကြည့်ကြမယ်ဆို American စစ်တပ်မှာ American စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
American စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တခုပေါ့နော်နောက်ထပ်တခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication လို့ဘာလို့စကားပြောတာအဲ့လိုမျိုးကောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနည်းနိုင်ငံကြာရေးဆက်သွယ်ရေးတွေပါဆိုသိပြီးတော့အမျိုးသမီးကပို့ကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်းတင်းမွမွပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနဲ့နဲ
့
ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်သင့်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလား
okay.
ဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျမအထင်ပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နေနေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
အခုကဆက်ဆခြင်းပဲရှိပါသေးတယ်အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီအရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်ဒါပေမဲ့များသွားမဲ့သူက medical ပတ်သက်ပြီးတော့ပဲလောက်တာအခုကျတော့ပို့ပြီးတော့ military specialty တဲမှာသူတို့ရောက်လာပါပြီဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3%-4%ရှိသွားပြီ ਨੇ တူတယ်အခုဆိုလို့ရှိရင်ပထမ ပတ်စင်ကဘိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးဘိုကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပုံမူကြီးလေမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကနေစစ်တင်တန်းဆင်းပြီးတော့ဘုံမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုးဆိုးကဘိုလောင်းတင်တန်းဆင်းတဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျွန်တော်တော့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျွန်မသွားတွေ့နိုင်မယ်လို့ကျွန်မကပါတွေ့ကျင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
စစကပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်အမျိုးသမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုရခါကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျမ US Army တဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မှတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီ American စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ جماعه အတွက်ကဆိုလို့ရှင် جماعه ခရက်ကနေပြီးတော့စပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ جماعه second lieutenant ဖြစ်သွားတဲ့အခါမှာ جماعه က جماعه platoon leader جماعه မှာပထမဆုံးအုပ်ချုပ်62ယောက
်
platoon ဆိုတော့အဲ့ဒီအချိန်မှာ جماعه အတွက်ရန်အတွေ့အကြုံပိုများလာတာပေါ့နော်အဲ့ဒါဆိုတော့တောင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တွေရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းမြတ်ဦးဆောင်နိုင်တာပေါ့
ဆက်စွာပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေးနဲ့လက်တွေးနဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်မသိချင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုပ်နေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများတန်းအမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကြတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းပေမဲ့တချို့နောက်တစ်ဖွဲ့ကရမလားမရလားအဲ့ဒါနဲ့မကိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများအားဖြင့်ကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပေးရတယ်ဟုတ်တယ
်ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American တွေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ဆို America မှာဒီ Feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီတဲ့ခေါင်းဆောင်မှုဥစားတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့သဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်အဲအကြောင်းမလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူးသူတို့ရဲ့သဘာဝပေးထားတဲ့အမျိုးသမီးနဲ့ ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မဒါပို့ပြီးတော့ထိရောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမျိုးသမီးဝါဒီတွေလို့မဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလှုပ်ဖို့ကြိုးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်လျောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဗာမြန်ဥပမာပေးလို့ရမယ်ရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသမြတမျိုးယောက်ျားတွေလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ်မစ်ရှင်ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူများနည်းနည်းယောက်ျားနဲ့တစ်ခါလေကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် now top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်များသောအားဖြင့်အမျိုးသားတွေသူတို့ပိုင်းသူတို့ခေါင်းထဲမှာစဉ်းစားသူတို့ဒီဥစ္စာလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးတကူခေါင်းဆန်ပြီးတော့လုပ်တယ်ဒါပေမဲ့အဲ့ဒီတကူခေါင်းဆန်ပြီးတော့လုပ်တဲ့အခါကျတော့ကိုယ်က input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုယ်လုပ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာတာဟုတ်ကဲ့ You can bend but never break me cause it only serves to make me ဒေါ်လာတန်စီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ဆူရှိလုပ်ငန်းနဲ့ပတ်သက်ပြီးမသိအေးကိုကိုအောင်ကမေးမြန်းတင်ပြထားပါတယ်ရှင
်ဆိုတော့မသိအေးကဒီမကြခင်ရပိုင်းလုံးကဝေးပေါ့နော်ဒီသမရအိမ်ပြူတော်မှာဒီညစာအတွက်ပေါ့ဂျပန်အစားအစာဆူရှိသွားပြင်ပေးခဲ့ရတယ်လို့သိရပါတယ်ဆိုတော့ဟိုဘာအထိတ်မှန်အနေနဲ့သွားပြင်ဆင်ပေးရလဲဆိုတော့အရင်ဆုံးစပြောပြပြအောင်
ဟုတ်ကဲ့ကိုဟွာလေးသူတို့ကဟိုအခုချိန်ဆိုလို့ရှိရင် Jewish လူမျိုးတွေရဲ့ holiday ပေါ့နော်ဟိုမီးထုံးပွဲတော်လို့ခေါ်လို့ရတယ်အခုသူတို့က Hanukkah လို့ခေါ်တယ်အဲ့ပွဲတော်လုပ်တယ်ပေါ့နော်အဲ့ပွဲတော်အတွက်ကိုသူတို့ရဲ့ White House မှာရှိတဲ့သူတို့ဝန်ထမ်းတွေပေါ့နော် Jew လူမျိုးတွေလည်းရှိတခြားလူမျိုးတွေလည်းရှိအဲ့ဒီပွဲအတွက်အဲ့ဒီလူမျိုးတွေအတွက်ကိုသူတို့အဲ့ White House ကနေပြီးတော့ဦးစီးပြီးတော့သူတို့ပါတီလုပ်ပေးရပေါ့နော်အဲ့ဒါကနှစ်တိုင်းသူတို့ဒီပွဲတော်အချိန်ရောက်လို့ရှိရင်သူတို့လုပ်ပေးရရှင့်
White House ကဝန်ထမ်းတွေအတွက်ပေါ့နော်ပါတီအတွက်လုပ်ပြတာဆိုတော့အဲ့ဒီမှာတမရအတွက်ကောပြင်ဆင်ပေးရပါလား
ဟုတ်ကဲ့ရှင်သူကဟိုဘယ်လိုခေါ် White House ကဝန်ထမ်းတွေအပြင်သူရဲ့မိသားစုရဲ့တခြား Jewish လူမျိုးတွေအပြင်ကလူမျိုးအပြင်ကလူတွေကိုလည်းသူတို့ဖိတ်ပြီးတော့အဲ့ခံတယ်ပေါ့နော်ဟိုတခါလုံးလို့ရှိရင်သူတို့လူအယောက်900ရို600ရို minute ကောက်ဆိုလို့ရှိရင်လူအယောက်900ရို့အဲ့လိုမျိုးသူတို့လုပ်တယ်ရှင်အဲ့တမရအတွက်ကိုလည်းသူတို့ပြင်ဆင်ပေးရတယ်ရှင
်အဲ့လိုသွားပြီးတော့မသေးအေးတို့လုပ်ပေးရတဲ့အခါမှာရောဟိုတမရအတွက်ဆိုပြီးတော့တီးကြားပြင်ဆင်ပေးရတာမျိုးရှိပါလား
ဟောအဲ့လိုမျိုးပြင်ဆင်ပေးရတော့မရှိဘူးရှင်သူတို့ကတော့အကုန်လုံးပေါ့နော်ဟိုဟိုဘယ်လိုခေါ်မလဲဒီလိုမျိုးပဲဟိုတေးစက်တက်တက်ရက်ကလေးစီပေးပေါ့နော်ဟိုတမရကအော်နာစာကျင်လည်းဆက်မယ်မစာကျင်လည်းမစားဘူးပေါ့နော်ဒါပေမဲ့အဲ့လိုမျိုးတည်တံ့ရင်ပြင်ဆင်ရတာတော့မရှိဘူးဒါပေမဲ့သူတို့ရဲ့ဟိုဘယ်လိုခေါ်မလဲတမန်ရဲ့ဥမာသားတို့ချွေးမတို့အဲ့လိုအနေနဲ့ဆိုလို့ရှိရင်တော့အဲသူ့တမန်အစီသူ့သားအတွက်လို့ပေးပါဆိုလို့ရှိရင်တော့အဲ့လိုမျိုးတိတ်ချာလေးဟိုစီစဉ်ပြီးတော့လို့ပေးရရှင့
်ဟုတ်အစားတောက်ပြင်ဆင်ပေးတဲ့ခါမှာရောဆူရှိကြီးပဲတည်တံ့စားကြတာလားဒါမှမဟုတ်တခြားအစားအစာတွေရောပါပါသေးလား
ဟုတ်ပါတယ်ရှင့်တခြားအစားအစာတွေပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ only sushi ပဲတခြားအစားအစာတွေကတော့တခြားလူမျိုးတွေကလာလို့တာပေါ့နော်ဟိုတခြားလူမျိုးဆိုတော့တခြားကုမ္ပဏီကနေလာလို့တာရှင့်
ဟုတ်ကဲ့ဆိုတော့အဲ့ဒီမှာသွားလုတဲ့အခါမှာရောဥမာဒေါ်နယ်ထရမ့်ကဘလူဟာမျိုးကိုကြိုက်တတ်တယ်တို့ဘာလို့ဆိုတဲ့ဟာမျိုးရောကိုသိခဲ့ရပါလား
အဲ့တော့မသိခဲ့ရဘူးရှင့်သူတို့ကဒီစပြီးတော့အလုံးစပြီးတော့လုတ်ပြီဆိုလို့ရှိရင်သူတို့ကပွဲတွေပြင်တော့ပေါ့နော်စပြီးတော့ရှင့်ကျွန်တော်တို့ကဒီကနေပြီးတော့ပြင်အထမင်းတွေပဲချက်သွားရအောင်ဟိုရောက်တဲ့အခါကျတော့အကုန်လုံးကိုတစ်ခါတန်းလိုက်ပြီးတော့တန်းကျင်စင်တဲ့အခါကျတော့ဘသူကနေလာပြီးတော့ဘသူကဖာတတ်တယ်ဆိုတော့လာမပြောရှင့်သူတို့တိုက်တဲ့ဟာမျိုးကိုသူတို့ဒီတည်းယူရတာတော့ရှိရပါတော့
။အိမ်ပြီးတော့မှာပေါ့လေအခုလိုမျိုးသွားပြီးတော့ဆူရှိကိုပြင်ဆင်ပေးနေတာအခုဘယ်နှစ်နှစ်ရှိပါပြီလဲ
။အော်ဒီနှစ်နဲ့ဆိုလို့ရှင်တော့ဒုတိယအကြိမ်ရှိပါမယ်ရှင
့်။ဟုတ်ကဲ့ဟိုဘလို့အဆက်အသွယ်နဲ့သွားပြီးတော့လုပ်ဖြစ်ခဲ့တာလဲဆိုတော့လည်းပြောပါဦး။
ဘလို့အဆက်အသွယ်လဲဆိုတော့ဗောနော Jewish Christian community တဖေးရဗောနော်သူကတခြားအဲဒီလိုပါတီပွဲတွေကို Washington DC မှာရတယ်အမကွန်ဂရက်ဆိုပါလို့အဲ့လိုမျိုးလုပ်တဲ့ပွဲတွေလို့ဒီလိုရှိတခြားအစိုးရအရာရှိပွဲတွေမျိုးဆိုလို့ရှိရင်တော့သွားသွားပြီးတော့သူရှိသွားလိုက်ပေးရတယ်အဲ့လိုမျိုးသွားလိုက်ပေးတဲ့အခါမှာသူတို့ရဲ့ရှေ့ဥမာ White House ကလူတွေလာဆိုင်လဲစာမေးတော့မလို့ရှိရင်သူတစ်ဆင့်တခါတစ်ဆင့်တားပြီးတော့ဒီ Jewish community ကိုပဲသူရှိလို့လို့ရှိရင်မာမယ်လို့သူတို့ပြောပဲလိုက်မယ်လို့တော့ထင်ပါတယ်အဲ့ဒါကြောင့်မလို့ပဲနောက်တစ်ခေါက်ပြီးကြတော့သူတို့အဲ့ဒီ White House မှာလာပြီးတော့လုပ်ပေးနိုင်မလားဆိုပြီးတထည့်ကိုကမ်းလှမ်းနေရှင်အဲ့တထည့်ကနေပြီးတော့ကျွန်တော်တို့ကိုပြောပြီးတော့ဗောနောအာကျွန်တော်တို့တောင်းလို့ဖြစ်တာဗော
ဆိုတော့ဒီ Washington မှာမဲမသေးတော့အခြေစိုက်တာဆိုတော့ဒီအိမ်ပြီးတော့အပြင်ပေါ့နော် Washington ကတခြားဘယ်နေရာတွေမှာရောသွားပြီးတော့အခုလိုမျိုးအစားအသောက်ပြင်ဆင်ပေးခဲ့ရဘူးပါလေ
ဟုတ်ကဲ့အဲ Washington အိမ်ပြီးတော့မှာလုပ်ပေးရတယ်ပြီးလို့ရှင်နောက်တစ်နေရာကျတော့သူတို့အဲ့ဘာ museum တခုရှိရရှင်အဲ့ဒီဟာကလည်းအစိုးရပွဲပဲပေါ့နော်ဘာလို့လဲဆိုတော့သူတို့အစိုးရပွဲကြီးဖိတ်ပြီးလုပ်ပြီးဆိုလို့ရှင်သူတို့ကဒီတိုင်းဝင်လို့မျိုးလိုဂိုရင်းတွေခဏခဏဆစ်တယ်ပြီးကျွန်တော်တို့ ID တွေကိုအရင်သူတို့ပေးထားရတယ်သူတို့ကဒီ ID တွေကိုအရင်ဆုံး approve ဖြစ်ပြီးတော့မှကျွန်တော်တို့ကဝင်ရတာပေါ့နော်အဲ့လိုမျိုးဆိုအဲ့ museum တခုမှသွားလို့ရတယ်ပြီးတော့နောက်တစ်ခါကျတော့အဲ့ hotel တခုမှအဲ့ hotel မှာလည်းအဲ့လိုမျိုးလိုဂိုရင်းထက်ထက်နဲ့သူတို့ဒါပေမဲ့ကျွန်တော်တို့ကတော့သွားလို့ပေးရပေါ့နော်ဒါပေမဲ့သူတို့ကတော့ဘာကောင်းစင်ဆက်သက်ပြီးတော့လုပ်တယ်တော့ဒါတူပါနော်အခု okay ပါတီရှိရပါနော်ဒီမှာလာလို့ပေးပါဆိုလို့ရှိရင်အတစ်ဖက်ကတော့အစိုးရအဖွဲ့မှလောက်ရမယ်တခြားလို့ပေးပါပါနော်အဲ့အဲ့လိုမျိုးရပါနော်ကျွန်တော်တို့သွားသွားပြလောက်ရတယ်ပြီးလို့ရှိရင်အဲ့မှာရှိရ hotel အကြီးကြီးတွေမှာပေါ့နော်သူတို့မင်္ဂလာဆောင်ရှိတာလို့ပြီးလို့ရှိရင်အစိုးရအဲ့လူကြီးတွေရဲ့ပွဲတွေပေါ့နော်ဟိုသူတို့ခေါင်းစဉ်တစ်ခုခုနဲ့ပေါ့နော်အဲ့လိုပေးပါဆိုလို့ရှိရင်သွားသွားပြလောက်ပေးအဓိကကတော့ဂျူးရစ်လူတွေအများကြီးပါပြီဆိုလို့ရှိရင်သူတို့ရဲ့ကိုရှာအစားအစာဖြစ်တဲ့အတွက်ပေါ့နော်ကိုရှာအစားအစာကိုကျွန်တော်တို့ကတိုင်းမြောက်လုပ်ပေးတဲ့အတွက်ဒီကောင်မျိုးခေါ်ခေါ်ပြီးတော့သူကလုပ်ပြရပါတော့
ဒီဆူရှီလုပ်ငန်းကိုဘယ်လိုစလုပ်ဖြစ်သွားလဲဆိုတဲ့အကြောင်းကိုပြောပြပေးပါဦ
းဆူရှီလုပ်ငန်းကိုစလုပ်ဖြစ်တာတော့အကိုရဲ့လူငယ်ရဲ့ရှစ်နှစ်လောက်တုန်းကကျွန်တော်အင်တာတက်ရပါတော့ကျွန်တော်အင်တာတက်ကျွန်တော်အမျိုးသားဆူရှီလုပ်တယ်အဲကျွန်တော်တို့နယူဂျာစီမှာနေကြတယ်အဲတော့သူနဲ့ကျွန်တော်အင်တာကြပြီးတဲ့အခါမှာဆူရှီစလုပ်ဖြစ်တယ်ပေါ့ပြီးတော့ကျွန်တော်တို့ကဒီမေရီလန်ကိုပြန်အော်မေရီလန်ကိုပြောင်းလာကြတယ်နယူဂျာစီမှာ၄နှစ်လောက်နေပြီးတော့ကျွန်တော်တို့ဆိုရှယ်လုပ်ငန်းကိုလုပ်တယ်ပြီးတော့မေရီလန်ကိုပြောင်းလာတယ်ပြောင်းလာပြီးတဲ့အခါကျတော့ဒီဟိုဘာလို့ website တစ်ခုကနေပြီးတော့ဟိုအလုပ်ခေါ်တယ်ပေါ့နော်ဟိုဆိုရှယ်လုပ်ဆိုရှယ်လုပ်သမားလိုရပေါ့နော် restaurant တစ်ခုမှာပေါ့နော်အဲခေါ်တော့အဲ restaurant ကကိုရှာ restaurant ဖြစ်နေတယ်ပါတီမုံးမှာပေါ့မေရီလန်ပါတီမုံးမှာအဲ့မှာသွားပြီးရောအဲ့မှာသွားလုပ်ရင်းနဲ့ကျွန်တော်တို့ဆိုရှယ်နဲ့ဟိုဘယ်လိုခေါ်မလဲအရသာကောင်းတယ်ပေါ့နော်အရသာကောင်းတဲ့အခါကျတော့အခုကျွန်တော်အလုံးလုံးနေရတတိယနေပြီးတော့ကျွန်တော်အလုံးလုံးပေးနိုင်မလားသူ့ရဲ့ဆိုင်မှာဆိုပြီးတော့ကျွန်တော်လှမ်းတော့ကမ်းလှမ်းတဲ့အတွက်ကျွန်တော်သူ့ဆိုင်မှာလုပ်ပေးနေရပေါ့အခုဆို၄နှစ်လောက်ရှိပေါ့အလုံးပေါ့ဆူရှီလောက်တယ်ဆို၈နှစ်လောက်ရှိပေါ့ရှင
်အမေရိကန်ကဒီဆူရှီလုပ်ငန်းတွေထဲမှာတော့ဒါမြန်မာတွေတော်တော်များများဝင်ပြီးတော့ဟိုလုပ်နေကြတာတော့ကျွန်တော်တို့အများအားကြားနေရတာပေါ့လေဆိုတဲ့အခါမှာတချို့တွေလည်းအောင်မြင်နေမအောင်မြင်တဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့မက်သေးတို့ရောအခုလုပ်ခဲ့တဲ့အတွေ့အကြုံအရကျတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုဘယ်လောက်ထိအောင်မြင်မြင်လုပ်ခဲ့နိုင်တယ်လို့ထင်ပါလဲ
ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီလုပ်ငန်းကတော်တော်လေးတော့လေဟိုရှောင်ထွက်ရအောင်ပြောမှာကြက်ကြက်နဲ့ပြောမှာကျွန်တော်တို့မပြောရဘူးပေါ့နော်ဒါပေမဲ့တခုအကြံပေးချင်တာကလေဟိုကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ပေါ့နော်ကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ကတော့အလုံးသမားလုပ်တယ်ပဲဖြစ်ဖြစ်ကိုယ်ပိုင် second try အဲ့လိုမျိုးပေါ့နော် small business တခုလုပ်မယ်ဆိုရင်စင်လာထားပြီးလုပ်လို့ရှိရင်တော့အောင်မြင်မယ်လို့တော့ထင်တယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကဟိုဘလို့ complex ဟိုအဓိကတော့အကိုရဲ့စေတနာပဲကိုကဟိုကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တထဲစီမှာကျွန်တော်တို့အလုပ်လုပ်တယ်လုပ်လို့ရှိရင်ဒီအလုပ်ကတထဲရဲ့အလုပ်တထဲအလုပ်ကိုပို့လို့ပေးရတယ်ပေါ့နော်လာသာယူပြီးလုပ်ပေးရသဘောမထားဘဲနဲ့ခုအလုပ်ကိုတော့ခုလေခုရဲ့စီးပွားရေးလုပ်ငန်းတစ်ခုလို့သဘောထားပြီးလုပ်ပေးရအတွက်ကျွန်တော်ကတော့အမြင်နဲ့လို့တော့ထင်တယ်ပေါ့
ဒုရဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင်2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေအကြောင်းအမေရိကန်မျိုးသားအာကာသစူးစမ်းရေးအဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပါပရမဇုံ NASA ရဲ့2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေကိုကြည့်ရအောင်ပ
ါ2018ခုနှစ်ထဲမှာအပြည်ပြည်ဆိုင်ရာအာကာသစခန်း International Space Station ပေါ်မှာသိပ္ပံသုတေသနပြုလုပ်ခဲ့တဲ့စမ်းသပ်မှုပေါင်း190ကျော်ပါတယ်အဲ့ဒီထဲမှာကမ္ဘာရာသီလူတိုင်းနာအစား Neutron Jerry လေးလာတာအပြင် Dark Matter ဆိုတဲ့အမှောင် Drop ပေါ့နော်အဲ့ဒါတွေရှိမရှိလေးလာတဲ့သုတေသနတွေအများကြီးပါပါတယ်အပြည်ပြည်ဆိုင်ရာအာကာသစခန်းမှာ Peggy Whitson က
အမျိုးသမီးအာဂါတရေမှုအနေနဲ့288ရက်နေခဲ့ပြီးတော့အကြာဆုံးနေထိုင်ခဲ့တဲ့စံချိန်ကိုတင်ခဲ့ပါတယ်
။ NASA ကတခြားဂျူရီစီကိုလွှတ်တင်ထားတဲ့ဂျူရီတွေ2018ခုနှစ်မှာဘယ်အချိန်တွေရောက်နေပါပြီလဲ
။စနေဂျူပေါ်ဝဲပြီးတော့တိတ်ပန့်အချက်လက်တွေပို့နေတဲ့ကက်ဆီနီဂျူဒူဟာလောင်စာဆွမ်းအင်ကုန်သွားတဲ့အတွက်ကျိုတူကိုစနေကျိုပေါ်ကိုပြစ်ချလိုက်ပါတယ်73နှစ်ကြာလောက်ခဲ့တဲ့အလုတ်ကအောင်မြင်စွာပြီးသွားပြီဆိုတဲ့အထိတ်မှန်နဲ့သူတို့ကြီးညာပါတယ်နောက်တစ်ခုကတော့အင်ကာဂျိုစင်းရင်2019ခုနှစ်အရောက်လွတ်ဖို့အစဉ်အသင့်ပြင်နေကြလို့အင်ကာဂျိုပေါ်မှာ curiosity စိတ်ယုံလေးကယခုအချိန်မှာတိတ်ပန့်အချက်လက်များဆက်လက်ပြီးပို့ထည့်ရှိပါတယ်ကဘာနဲ့လဆိုရင်မိုင်ယာ2သိန်းခွဲပဲရှိပါတယ်အာနေနဲ့ကဘာကြလို့ရှင်မိုင်ပေါင်း63သန်းဝေးပါတယ်ဒီနေဆက်ကြဝလာရဲ့အစွန်းနဲ့ကဘာတော့မိုင်ပန်းထောင်ပေါင်း9000ကျော်ဝေးတဲ့ဟာမှာမှတ်မိကြမယ်ထင်ပါတယ်ဒီ Voyager 1နှစ်လွန်ခဲ့တဲ့အနှစ်40လွှတ်လိုက်တဲ့အချိန်မှာရွှေနဲ့လှုပ်ထားတဲ့ဓာပြားလေးထည့်ပေးလိုက်ပါတယ်အဲ့ဓာပြားလေးထဲမှာဗမာလိုမင်္ဂလာပါလို့နှုတ်ခွန်းဆက်စကားလေးပါပါတယ်အဲ့တော့ဘဲအချိန်ဘဲနေရာမှာလူသားတွေလောက်မဟုတ်လို့ရှိရင်လူသားတွေတဲ့ပို့ပြီးအတိညာဉ်ရှိတဲ့တက်ရှိတော်များဒီ Voyager 1နှစ်ကိုတွေ့ခဲ့လို့ထုတ်ကြည့်နိုင်တယ်ဆိုလို့ရှိရင်ဒီအတန်နေကြရမယ်။ Voyager ဂျိုဒူနှစ်ခုကအခုဆိုလို့ရှိရင်နေဆက်ကြဝလာရဲ့အစွန်းကိုကျော်သွားပြီးတော့အခုတိုင်တိတ်ပန့်အချက်လက်များကိုပို့လျက်ရှိပါတယ်။ဒါအလွန်တရာမှကိုအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါတယ်။နောက်တစ်ခုကတော့ Tesla ကထုတ်တဲ့ကုမ္ပဏီဟာ SpaceX ဒုံးမြတ်တိဆောက်တာ15နှစ်ကြာခဲ့ပါပြီ။အာကာသယာဉ်မှုစက်အစားအစာတွေပစ္စည်းတွေထည့်ပေးလိုက်တဲ့အပိုင်းဟာဒုံးမြတ်ရဲ့အပေါ်ဆုံးအဆင့်မှာရှိပြီးတော့အောက်ဘက်ကတော့ဒီဒုံးပြန်ကြီးကိုလွတ်တင်တဲ့ဟာဖြစ်ပါတယ်လွတ်တင်တဲ့ဟာအရင်တော့ကပြန်မတုံးတော့ဘူးအခုကျတော့လွတ်တင်လိုက်တဲ့ဒုံးပြန်ကိုမူလလွတ်တင်တဲ့စင်ပေါ်ကိုပြန်ရောက်အောင်ဒါမှမဟုတ်ဖောင်ကြီးတစ်ခုပေါ်အတားလေးပြန်ရောက်အောင်ပြန်ထိန်းနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာအောင်မြင်တဲ့အတွက်တုံးပြီးသားဒုံးပြန်အခွင့်ကြီးကိုပြန်တုံးလို့ရပါတယ် NASA ရဲ့နောက်ထပ်အစီအစဉ်တွေကတော့နေဆက်ကြဝလာရဲ့ဂျူရီတွေကအကြီးဆုံးဂျာတပရီဂျူရဲ့အောက်ကပြန်ပေါ်မှာပေါ့နော်ဒါရေတွေလည်းရှိနိုင်တယ်တက်ရှိသရဝါတွေလည်းရှိခဲ့တယ်လို့ထင်တဲ့အတွက်အဲ့ဒီအပေါ်ကိုဂျိုဒုများလွှတ်ဖို့ဒီနှစ်စပြီးတော့စီစဉ်နေပါပြီ။နောက်တစ်ခုကအာကာသယာဉ်မှူး12ဦးကိုဒီနှစ်ထဲမှာထပ်ပြီးတော့ရွေးထားပါတယ်။နောက်ဆုံးတိဆောက်ထားတဲ့ Space Launch System ဆိုတဲ့ဒုံးပျံကြီးနဲ့လဘော်ကိုစင်ဖို့ပထမဦးဆုံးရွေးချယ်ထားတာဖြစ်ပါတယ်။ဒီအာကာသယာဉ်မှူးတွေပဲနောက်10နှစ်15နှစ်လောက်နေဖြင့်အင်္ဂါဂျူပေါ်ကိုသွားဖို့အတွက်လည်းဖြစ်နိုင်ပါတယ
်။2018ခုနှစ်မှာစိတ်သိပ္ပံဆိုင်ရာတုတ်တက်မှုတွေကအတော့ကိုများပါတယ်။
စေတူတေသနာမှာလေးဖြတ်သွားပြီးတော့ကိုယ်လက်လှုပ်ရှားလို့မရတော့တဲ့အခြေအနေကိုပုံမှန်အတိုင်းပြန်လဲလှုပ်ရှားမှုရနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာစပြီးတော့စမ်းသပ်တာအောင်မြင်ပါပြီ။နောက်စေတူတေသနာဤပညာမှာမျိုးရိုးဗီဇာနဲ့ပါလာတဲ့ယောဂဝိညာဉ်ကိုကုဖို့ဤပညာတွေတိုးတက်လာပါတယ်။ကင်ဆာယောဂတို့နှလုံးယောဂရှင်မဟုတ်ဘဲနဲ့မိခင်ရဲ့ဝန်းထဲမှာရှိတဲ့တရေသားလေးမှာယောဂကို DNA ကိုခွဲစိတ်ပြီးပြန်ပြီးတော့ဗီဇာကိုပြောင်းပေးတဲ့ဤပညာနဲ့မွေးလာမဲ့ကလေးကျမ်းမာလာအောင်လုပ်တဲ့ဤပညာကိုစပြီးစမ်းတာအောင်မြင်ပါပြီ။နောက်တစ်ခုကတော့တက်ရှိသရွားတွေဒီကုလုံးဘယ်လိုဤဆောက်ထားလဲဆိုတဲ့တက်ရှိသရွားဆက်ကလစီတွေမြေပုံကိုဇီဝနည်းပညာရှင်တွေစတင်ပြီးတော့ရေးဆွဲမှာဖြစ်ပါတယ်။လူသားတွေရဲ့ကလစီပေါင်းကတန်ထောင်ပေါင်း30 40လောက်ရှိပါတယ်။အဲ့ဒါကိုတစ်ခုချင်းစီကလစီဖွဲ့စည်းပုံတွေကိုတေးချာချာမြေပုံကြီးတစ်ခုလို့ဖြန့်ပြီးကြည့်လို့ရတဲ့ဟာကိုစပြီးတော့သူတို့စူးစမ်းနေပါပြီ။
ဒီပညာဆိုင်ရာထူးထူးခြားခြားတိုးတက်မှုတွေလည်းဒီနှစ်မှာပဲတွေ့ရပါသေးတယ်
။အင်တာနက်ပေါ်မှာကျွန်တော်တို့ပစ္စည်းဝယ်တဲ့အခါငွေချေတဲ့စနစ်ကိုတယ်လီဖုန်းပေါ်ကနေဖြစ်ဖြစ်ကွန်ပျူတာပေါ်ကနေဖြစ်ဖြစ်ဝယ်တဲ့အခါဝယ်တဲ့လူရဲ့မျက်နှာပုံပန်းသဏ္ဍာန်မြင်မှတာလေငွေချေနိုင်တဲ့ဤပညာကိုစပြီးတော့သုံးကြည့်နေပါပြီ။နောက်တစ်ခုကတော့ဆယ်လူလာဖုန်းဆယ်ဖီရိုက်တဲ့ပုံစံမျိုးလိုပဲကင်မရာတစ်မျိုးထွင်ပါတယ်။ပတ်ပတ်လေမြင်ကွင်းတစ်ခုလုံးကိုရိုက်နိုင်တဲ့ကင်မရာကိုဒီနှစ်စပြီးတော့စမ်းပြီးတော့ရောင်းအောင်ရောင်းနေပါပြီ။နောက်တစ်ခုကတော့နေရောင်ကနေတရားစစ်တာထုတ်တဲ့ဆိုလာပြားတွေပေါ့နော်။အဲ့ဒီဆိုလာပြားတွေကနေရောင်ကနေပြီးတော့တရားစစ်တာထုတ်နိုင်တဲ့ပမာဏအလွန်ကျွန်းရလို့ရှိရင် 25 ရာခိုင်နှုန်းပဲရပါတယ်။ဘာဖြစ်လဲဆိုနေရောင်ထုတ်တဲ့အနီးအောက်ရောင်ကြီးအဝေးဆုံးနေရာရောင်ကြီးတွေကြတဲ့အခါကျအပူရောင်ကြီးတွေဖြစ်တဲ့အတွက်အဲ့ဒီကနေပြီးတော့မှဒီတရားစစ်စွန့်အင်ထုတ်လို့မရသေးပါဘူး။90ရာခိုင်နှုန်းလောက်အထိလျှက်စစ်စွန့်အင်ကိုတန်းပြောင်းနိုင်ဖို့အတွက်ကိုအခုနီးတစ်မျိုးထွင်ပါတယ်။အနီးအောက်ရောင်ကြီးကနေအပူပြောင်းလိုက်မယ်။အရန်ကိုပူလာတဲ့1000စင်တီဂရိတ်လောက်အထိကိုပူသွားတဲ့အထိအောင်လုပ်ပြီးတော့မှအဲ့ဒီအပူကနေပြီးတော့လျှက်စစ်စွန့်အင်ကိုပြန်ပြီးတော့ပြောင်းလို့ရတဲ့နီးပညာပါ။အဲ့ဒီပစ္စည်းလေးတွေကကာဗွန်နန်နိုကျူဘလို့ခေါ်ပါတယ်။အဲ့ဒါလေးတွေနဲ့လျှက်စစ်ထုတ်တဲ့ဆိုလာပြားကိုတီထွင်လို့ရပါပြီ။
ကွန်ပျူတာကိုယ်တိုင်ကိုယ်ပရိုဂရမ်ကိုကိုယ်ရေးပြီးကိုယ့်လုပ်ကိုကိုယ်လုပ်လာနိုင်ပါပြီ
။အဝေးပြေးလမ်းမကြီးပြေပေါ်မှာကုန်ကားကြီးတွေဆိုလို့ရှိရင်မောင်းတူမဲ့ဆန်းတက်ပြီးတော့တီထွင်တာအောင်မြင်နေပါပြီ။လူရီယာကွန်ပျူတာရဲ့ပရိုဂရမ်ကိုရေးပြီးတော့မှကွန်ပျူတာကိုအလုပ်လုပ်ခိုင်းပါတယ်။ခုကွန်ပျူတာကို၌ကိုယ်ကသူ့ဟာသူပရိုဂရမ်ရေးပြီးအလုပ်လုပ်အဲ့ဒါပဲမှာအရေးကြီးတယ်လေဆိုရင်ဒီခုနကုန်ကားကြီးတွေမောင်းတဲ့အခါရှေ့မှာကားတစ်ခုခုကဖြတ်ဝင်လိုက်တယ်ဆိုလို့ရှိရင်မတိုက်အောင်ချက်ချင်းဆုံးဖြတ်ရတယ်ဝင်မတိုက်အောင်လာနေတဲ့ဟာကိုဘလို့လောက်ရမလဲဆိုတာကိုသူကိုယ်တိုင်စဉ်းစားပြီးတော့သူကိုယ်တိုင်ပရိုဂရမ်ပြန်ရေးပြီးတော့မှ तू ကမတိုက်အောင် break out မလားလမ်းကိုဖယ်မလားဆိုတဲ့ဟာကို तू ကဆုံးဖြတ်ချက်ချတာပေါ့နော်အဲ့ဒီနည်းပညာဒီနှစ်စအောင်မြင်လာပါပြီ
ဒီနှစ်ထဲမှာအစပြုလိုက်တဲ့ထူးခြားတဲ့တိုးတက်မှုတစ်ခုကတော့အပေါ်ဆုံးဖြစ်တဲ့ hydrogen ဓာတ်ငွေကိုအခဲဖြစ်အောင်စမ်းသပ်နိုင်ရတာပ
ါ Harvard Tech တို့ယူပဗေဒနဲ့ဓာတုဗေဒသိပ္ပံပညာရှင်အဖွဲ့ကအပေါ်ဆုံးအနုမြူဖြစ်တဲ့ hydrogen ဓာတ်ငွေကိုအခဲသဘာဝဖြစ်အောင်ဒီ microscope အောက်မှာပြုလုပ်နိုင်ခဲ့တဲ့အချိန်ကြာလို့ရှင်အလွန်တရာသုံးဝင်တယ်လို့ပြောလင့်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်အခုတနှစ်တွင်မြန်မာနိုင်ငံကြီးမှာညဉ့်ညာရေးဖွံ့ဖြိုးဆင်ရအခက်အခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရတယ်လို့ပဲရခိုင်မြောက်ပိုင်းကရင်ဂျာအရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်အခုစနေနေ့ညဒိုင်းလီလိုက်အစီအစဉ်မှာမြန်မာဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။စနေနေ့ညဒါရိုက်လေးလိုင်းဆွေးနွေးခဲမှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထမှန်ဖိတ်ခေါ်ပါစေ။စနေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ Radio Season ကိုတော့လိုင်းနိုမီတာ30 40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန်ဒါပြည်နယ်မှာဒီကနေ့မနက်စောပိုင်းကတေကံမုံခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထပ်မံတေဆုံးပြီးတော့အိဒေတာကတမူတူပါဝင်10ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မုံခွဲတိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့သူ့ရဲ့ Humvee စစ်ဖက်3 truck ကနဲ့မိုင်ဝမ်ခဲမှာရှိတဲ့ရဲစခန်းကိုဝင်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တိမှတ်ပြပြီးအမေရိကန်တန်ယုံကိုအဲ့ဒီကိုရွှေ့မယ်ဆိုတဲ့အမေရိကန်ဆိုးရရဲ့ဆုံးဖြတ်ချက်ကိုလက်မခံဘဲပယ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကချမှတ်လိုက်ပါတယ်။အီဂျစ်ကကမောက်ခရလို့တဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုထည့်သွင်းစဉ်းစားဖို့အတွက်ဂျာဇာပရီနေမှာအရေးပေါ်ထွေထွေညီလာခံတရက်ကိုကျင်းပဖို့ပါလက်စတိုင်းကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကျယ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မောင်မောင်ဆိုကိုအရေးယူတန်းခတ်တဲ့စီးရင်မှာအမေရိကန်ပြည်ထောင်စုကထည့်သွင်းလိုက်တဲ့အပေါ်အမေရိကန်အောက်လွတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့ကြီးကဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒါမဲ့လည်းရင်ဂျာဒုက္ခသည်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဗိုလ်ချုပ်မောင်မောင်ဆိုတယောက်ထည့်ကျူးလွန်ခဲ့တာမဟုတ်တဲ့အတွက်ပါဝင်ပတ်သက်တဲ့စစ်တပ်အရာရှိအားလုံးကိုအရေးယူတန်းခတ်ဖို့အောက်လွတ်တော်မှဂျိုးခရော်လီကဂျာဇဘေးနီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတော်ကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးတော့ရေးယူတန်းခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်ထဲမှာမြန်မာနိုင်ငံကဗိုလ်ချုပ်မောင်မောင်ဆိုကိုအမေရိကန်အစိုးရကထည့်သွင်းလိုက်တာဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံကပြန်စမအကြီးဆုံးမိသားစုပိုင်းစီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ Lotte Company ရဲ့မိသားစုဝင်တွေကိုအလွဲသုံးစားလုပ်မှုအတော်များများအတွက်တန်ကိုရီးယားတရားရုံးကဒီကနေ့တောက်ချနေမှာပြစ်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်။ဆိုမျိုးအလဲပိုင်းခရင်တရားရုံးက Lotte Company များအဖွဲ့ဥက္ကဋ္ဌရှင်တော်မင်းကိုယုံကြည်မှုကိုအလွဲသုံးစားလုပ်မှုနဲ့ဆိုင်းငံ့ထောင်ဒဏ်တစ်နှစ်နဲ့8လချမှတ်ခဲ့ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချက်ကိုကိုရနိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝဂနာရောဘတ်ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကို ည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.